ခင်ဗျာပါခင်ဗျာဒီတစ်ပတ်မှာတော့ပြီးခဲ့တဲ့နှစ်ပတ်တာကာလအတွင်းမြန်မာနိုင်ငံရဲ့စက္ကူးမကူကာလပြောစမှတ်ဖြစ်သွားတဲ့ဇာတ်ကားတချို့ကိုပြန်ပြီးတော့ပြောပြလိုပါတယ်ပြီးခဲ့တဲ့နှစ်ပတ်အတွင်းဒေါက်တာဆန်းစုကြည်သမရဖြစ်နိုင်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုဆိုင်းငံ့မလားကာကွယ်ဦးစီးချုပ်နဲ့ညှိနှိုင်းပြီးပြင်ဆင်မလားဆိုတဲ့အသံတွေထွက်ပေါ်လာခဲ့ပါတယ်59အစလုံးကိုပြင်သည်ဖြစ်စေဆိုင်းငံ့နေဖြစ်စေအထီးကိုမခံနိုင်ဘူးလို့နိုဝင်ဘာရွေးကောက်ပွဲမှာရှုံးနိုင်ခဲ့တဲ့ NDA ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်ခင်ဝိုင်းကြီးကပြောကြလိုက်ပါတယ်ဖေဖော်ဝါရီ28ရက်နေ့ကရန်ကုန်ဗိုလ်စိမ်းပန်ကွန်းမှာပြုလုပ်တဲ့59ဆလုံးထောက်ခံရေးဟောပြောပွဲမှာ DPP သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာတော့ခင်ဝိုင်းကြီးကအခုလိုပြောရတာဖြစ်ပါတယ
်အခုနောက်ထပ်ထပ်ပြီးတော့ interview လို့အန်ဝန်ပြောတာပဲဆိုင်းငံ့နေဖြစ်စေပြင်းနေဖြစ်စေ50လုံးနဲ့ပတ်သက်တာအထူးကိုမကဘူးဒါပဲအတူတူဘာမှသဘောမတ
ူဘူးဟုတ်ပြတ် NDA ပါတီကဒေါက်ခင်ဝိုင်းကြီးပြောသွားတာပါ59ဆလုံးကိုမပြင်ဆင်ဖို့ဥပဒေအတွင်းကတားဆီးလို့မရရင်ဥပဒေပြင်ပကလှုပ်သွားဖို့ပဲရှိကြောင်းငြိမ်းချမ်းရေးနဲ့မတူကွဲပြားခြင်းပါတီဥက္ကဋ္ဌဦးနေမျိုးဝေရပြောလိုက်ပါတယ်ဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်ဗိုလ်စိမ်းပန်ကွန်းမှာပြုလုပ်တဲ့59ဆလုံးထောက်ခံရေးဟောပြောပွဲမှာဒေါက်တာဆန်းစုကြည်အတွက်59ဆလုံးပြင်ဆင်မဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ပြောကြားရမှာဦးနေမျိုးဝေရအခုလိုပြောပြတာဖြစ်ပါတယ်
အားလုံးကိုစားလို့အားကောင်းတဲ့ပြင်သွားတော့ဘာတတ်နိုင်သေးလဲမတတ်နိုင်ကတော့မရရကိုင်းမနိုင်နိုင်ရလို့အဲ့ဒီလိုရှိရမို့လားအကောပြည်နာကိုလည်းတာလေဥပဒေရဲ့လုံးဝနေရှိရမို့လားလို့ဥပဒေရဲ့နေရာကိုရောလို့ကိုယ်သားကဘာလုပ်လဲဥပဒေပြင်မလားထုတ်ပြီလို့မရဘူးလားရတော့လူမနိုင်ရလို့ရေးရလားဥပဒေပါဘယ်လိုလဲလူသားမှုပြည်ပုံမှန်တော့လည်းထောင်းတာခုနှစ်နှစ်ထောင်းခုနှစ်နှစ်အကြာခံရတဲ့သူကဘာလုပ်လဲတတ်တာပဲ
ဒါကတော့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီကဥနေမျိုးဝေပြောတာပါအစိုးရအသည့်တာဝန်လွှဲပြောင်းမယူခင်အခုပြောင်းကာလမှာနိုင်ငံပိုင်မြေစက်ရုံစီမံကိန်းစတာတွေကိုမြန်မြန်ဆန်ဆန်လက်လွှဲရောင်းချလုပ်ပိုင်ခွင့်ပြုနေတာတွေကိုစစ်စစ်ထိန်းချုပ်တာဝန်ယူဖို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကအစိုးရအသည့်ကိုတိုက်တွန်းလိုက်ပါတယ်ပြည်သူ့လွှတ်တော်မှာအရေးတကြီးအဆိုတင်သွင်းရမှာဒေါက်ခင်ဆန်းလိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
နိုင်ငံပိုင်မြေနိုင်ငံပိုင်စက်ရုံများနိုင်ငံပိုင်စီးပွားရေးလုပ်ငန်းများအလျင်စလုံးငါးရန်လွှဲပြောင်းရောင်းချမှုပုဂ္ဂလိကပိုင်ပြုလုပ်မှုစီမံကိန်းများကိုနေရာတကျမစီမံဘဲအစောတလျင်ခွင့်ပြုနေမှုကျူးကျော်များကိုအာရမဖယ်ရှားမှုနိုင်ငံပိုင်တရားစတာများကိုလိုအပ်သောဆောင်ရွက်မှုများသဘောတူညီနိုင်မှုများမပြုလုပ်ဘဲအစိုးရတောင်းဝန်မလွှဲပြောင်းမီအလျင်မြန်စီမံခန့်ခွဲနေမှုစသည်တို့ကိုနိုင်ငံတော်နှင့်နိုင်ငံသားတို့အကျိုးအတွက်အသေးစိတ်စီစဉ်ဟန်တား၍ထိန်းချုပ်တက်မှတ်ပေးပါရန်ပြည်ထောင်စုဆိုရာအတိုက်တွန်းကြောင်းရေးကြီးဆိုပေးဖြစ်ပါသည်
NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ပြောသွားတာပါလက်ရှိအစိုးရအနေနဲ့လွှတ်တော်အဟောင်းကိုသာတာဝန်ခံမှုတာဝန်ယူမှုရှိတဲ့အတွက်လက်ရှိလွှတ်တော်အသစ်ကိုတာဝန်ခံဖို့မလိုအပ်ကြောင်းပြန်ကြားရေးဝန်ကြီးဦးရဲထုတ်ကပြောလိုက်ပါတယ်ဒေါက်ခင်ဆန်းလိုင်ကအရေးတကြီးအဆိုတင်ခဲ့တဲ့နိုင်ငံပိုင်မြေစက်ရုံစီမံကိန်းတွေမြန်မာဆန်းဆန်းလက်လွှဲရောင်းချလုပ်ပိုင်ခွင့်ပေးနေတာတွေကိုတာဝန်ခံဖို့အစိုးရဝန်ကြီးဌာနတွေကိုဆင့်ခေါ်တောင်းဆိုရမှာဝန်ကြီးဌာနတွေကလွှတ်တော်ကိုလာရောက်ဖြည့်ဆည်းမှုပြက်ကွက်တာနဲ့ပတ်သက်ပြီးဖေဖော်ဝါရီ26ရက်နေ့က RFA နဲ့ဆက်သွယ်မေးမြန်းရမှာဦးရထုတ်ကအခုလိုပြောပြတာဖြစ်ပါတယ်
။ဖွဲ့စည်းပုံချီတာဥပဒေမှာပုံမှန်203မှာပြဋ္ဌာန်းထားတဲ့နိုင်ငံတော်သမရသည်ပြည်ထောင်စုတော်ကိုတာဝန်ခံမည်လို့ပြောတာကသူ့ရွေးကောက်တင်ပြောင်းလိုက်တဲ့ပြည်ထောင်စုတော်ကိုတာဝန်ခံရမယ်လို့ပဲကျွန်တော်နားလဲတယ်။ဒါကြလို့ကျွန်တော်နားလဲတာမှားယွင်းနေတယ်လို့ရှင်တော့ဒါဖွဲ့စည်းပုံချီတာဥပဒေကိုအတိပဲဖွင့်ဆိုဖို့တာဝန်ရှိတဲ့ဖွဲ့စည်းပုံချီတာဥပဒေဆိုင်ရာခုံရုံးကိုမေးမြန်းကြဖို့ပြန်မတိခတ်တဲ့လူတွေကသူကတော့ကျွန်တော်တို့ကဒုသားအရေးနဲ့ဆိုင်တဲ့အနီနိုကိစ္စမျိုးရှားမြောက်တိုက်ပွဲလိုကိစ္စမျိုးမှာကျွန်တော်တို့ကဖွဲ့စည်းပုံချီတာဥပဒေကလိုပဲပြောကျွန်တော်အဘရောဖြစ်ဆိုခဲ့တယ်။တက်ရှိဆိုတာကိုစိတ်ခါတိုင်းလေဆိုရဲရွေးချယ်လို့တင်ရတဲ့ကိစ္စမျိုးနဲ့ဘုဟံပြုမှာတော့ကျွန်တော်ဒါရောက်ဖြစ်ဆိုဖို့ကျွန်တော်လုံးဝမဟုတ်ပါဘူး။
လွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်တင်မြှောက်ခွင့်ရှိပြီးပြန်လည်ဖြုတ်ချခွင့်ဥပဒေလွတ်တော်ကအတိမပြုခဲ့တဲ့အတွက်လွတ်တော်မှာအာဏာရှင်ပေါ်ပေါက်လာမှာစိုးရိမ်နေလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောလိုက်ပါတယ်။ဖေဖော်ဝါရီ29ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့ရွေးကောက်ပွဲပြန်လည်သုံးသပ်တဲ့အခမ်းအနားတစ်ခုမှာဦးတင်ရေးကအခုလိုပြောလိုက်တာဖြစ်ပါတယ်
။လွတ်တော်ကနေတော့ရီကောလောအဆိုင်ငံရန်ဆုံးဖြတ်သည်ဆိုတဲ့ခါကျလွတ်တော်ဆုံးဖြတ်တာကြီးကိုကျွန်တော်ဆက်မတူတော့ကျွန်တော်ကလွတ်တော်ကိုယ်စားလှယ်ရွေးပစ်လိုက်တယ်နိုင်ငံတော်တိုးတက်အောင်လှုပ်ဆဲခြင်းလေဒီလွတ်တော်ကိုယ်စားလှယ်ကနိုင်ငံတော်တိုးတက်အောင်လှုပ်ဆောင်နိုင်စောမရှိဘူးဆိုရင်လူတို့ပြန်စုခေါ်ပြုတ်ချရမယ်နော်ဒီဥပဒေကရှိဖို့တင်တယ်ရှိဖို့တင်တဲ့ကြောင့်ကျွန်တော်ပြတ်ထမ်းပါလို့ပြောတယ်ဆိုတော့လေဒီဥပဒေကလာမပြတ်ထမ်းလာတဲ့ခါကျလွတ်တော်အာဏာရှင်စနစ်ပြောလောက်မှကျွန်တော်စိုးရင်နော
်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးပြောတာပါဒေါက်ဆန်းစုကြည်နိုင်ငံတော်သမရဖြစ်ကိုဖြစ်ရမယ်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဟိုလုံမှုဆောင်ဖွဲ့ဝင်ဦးဝင်းထိုင်ကပြောလိုက်ပါတယ်။မလ1ရက်နေ့ကပုံမှန်59ဆလုံးပြင်ဆင်သမရလောင်းရွေးချယ်တင်မြှောက်မဲ့အလားအလာနဲ့အစိုးရတာဝန်လွှဲပြောင်းရေးနဲ့ပတ်သက်ပြီးသတင်းတောက်တွေကမေးမြန်းရမှာဦးဝင်းထိုင်ကဒေါက်ဆန်းစုကြည်အနေနဲ့အနည်းနဲ့အမြန်သမရဖြစ်လာလိမ့်မယ်လို့ပြောပါတယ်။ တော်စားကြီးသမတာဖြစ်နေကိစ္စဖြစ်ကိုဖြစ်နေရတဲ့မြန်မာပြည်ကိုခွဲကွာသူဖြစ်ဖို့လုံလာကြလို့အစိုးရအဖွဲ့ဟောင်းကနေအဖွဲ့အစ်ကိုအလွှဲပြောင်းကာလညမနိုင်ငံလောက်ကြာရှည်တဲ့နိုင်ငံကဘာမှမရှိပါဘူးလို့ရွေးကောက်ပွဲနိုင်ရအန်အေဒီပါတီဥက္ကဋ္ဌတော်ဆန်းစုကြည်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ24ရက်နေ့ကတိုင်းသားပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံရ ြောင်းငင်းချင်းလုပ်ငန်းတွေမှာကိုယ်တိုင်ကိုကြမပါဝင်နိုင်သေးတဲ့အကြောင်းပြောကြရမှာတော့ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြရတာဖြစ်ပါတယ်
။ဒီမှာတော့အဖွဲ့အစည်းအမဖြစ်ဘူးဆိုတော့ကျွန်တော်ထပ်ထပ်လေးလို့သတိပေးနေရတယ်။အဲဆိုတော့ဒီနိုင်ငံတော့ဒီလွဲပြောင်းကာလကြာတဲ့နိုင်ငံဆိုတော့ကဘာမှမရှိပါဘူး။ဒီမှာတော့ထိတ်တန်းပဲ။နားလာဆိုတော့ချန်ပီယံနိုင်ငံမှာမှာဒီကြားထဲမှာဒီကတော့ဘုရားမလုပ်ဘူးလားဒီကမလုပ်သေးဘူးလားဆိုခတ်ရိုးရိုးပဲပြောရမယ်လုံးဝမရှိသေးပါဘူးလို့ဒီမှာပြန်ပြရတယ်။
အခုတော့မမသားသားစကားများစီစဉ်ရအောင်လုပ်ပါမယ်ခင်ဗျာ။ကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။